တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကတောက်ကြနေကစပြီးတော့တိုင်ဝမ်ရေလက်ကြမှာတကယ်တိုက်ပွဲဝင်တယ်လို့မျိုးစီရေးလေ့ကျင့်နေပါတယ်
။中国人民解放军东部战区在台海附近组织实战化演练。
တိုင်ဝမ်ရေလက်ကြမှာလက်ရှိပေါ်ပေါက်နေတဲ့အခြေအနေအရနိုင်ငံတော်လုံခြုံရေးနဲ့အနေမြေပိုင်းနဲ့တည်တံ့ခိုင်မြေရေးအတွက်လိုအပ်လို့စီရေးလေ့ကျင့်ရတာပါ။အဖိုးရာမြေတစ်ခုဖြစ်တဲ့တိုင်ဝမ်ကိုတရုတ်နိုင်ငံကနေခွဲထားလို့မရဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူဒန်ဂေါ့ကွင်းကပြောပါရယ်။တိုင်ဝမ်အရေးကတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တဲ့အတွက်ပြပချားဝင်ဆွဲဖက်လို့မရဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်။အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်ကြားမကြာခဏအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတွေကိုဆန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေ PLA တပ်ဖွဲ့အနေနဲ့ရှေ့ဆက်လုပ်ကိုင်မှုရှိသလားဆိုတဲ့သတင်းထောက်သူဦးရဲ့အမေဖွန်အပေါ်ဂေါ့ကွင်းကအဲဒီလိုအတုံ့ပြန်ဖြေကြားခဲ့တာပါအမေရိကန်ကတရုတ်ကိုမထီမဲ့မြင်ပြပြီးတော့တိုင်ဝမ်ကိုဆက်ဆံနာမဖြစ်ဖြစ်တိုင်ဝမ်ကလည်းတွေ့ရတီမှုကိုထင်းထင်းရှားရှားပြသခြင်းလိုပဲဖြစ်ဖြစ်ဒီလိုလှုပ်ရှားနေတာဟာရှေ့ဆက်လို့မရတဲ့စိတ်ကိုရင်လန်းဆောင်သူကဖြစ်တယ်လို့လည်းပြောပါတယ်မိနဲ့ကစားသူတွေမိလောင်ခံရတတ်တယ်လို့လည်းပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်စီးပွားရေးရအငြိမ်းအားဝန်ကြီးကိတ်ခရက်စ်တိုင်ဝမ်ကိုလက်ရှိအလဲပတ်ရောက်နေသလိုပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစစ်အမြင်ဆုံးအစိုးရအတောင်ဝန်ရှိသူအဖြစ်ဂျမားရေးဝန်ကြီး Alex Azar တိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ်ဆိုသွားတာပါအမေရိကန်စီးပွားရေးရအငြိမ်းအားဝန်ကြီးကိတ်ခရက်စ်တိုင်ဝမ်ကိုလက်ရှိအလဲပတ်ရောက်နေသလိုပြီးခဲ့တဲ့လကလည်းနှစ်ပေါင်း၄၀အတွင်းအမေရိကန်ဘက်ကအစစ်အမြင်ဆုံးအစိုးရအတောင်ဝန်ရှိသူအဖြစ်ဂျမားရေးဝန်ကြီး Alex Azar တိုင်ဝမ်ကိုလာရောက်ခဲ့တာဖြစ်ပါတယ်